မြန်မာနိုင်ငံမှာဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေဆန္ဒခံယူပွဲကိုကျင်းပမယ်လို့အစိုးရကကြေညာပြီးတဲ့နောက်ပြည်ရင်းပြည်ပမှာမတူတဲ့အမြင်အမျိုးမျိုးဖြစ်ပေါ်နေခဲ့ပါတယ်။ပြည်ပမှာရောက်ရှိနေတဲ့မြန်မာအချုပ်ရဲ့အမြင်ကိုဦးတင်မောင်တန်းကဆက်ပြီးတော့တင်ပြပေးပါမယ်ရှင်
။ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြည်သူဆန္ဒခံယူပွဲနဲ့ပတ်သက်ပြီးပြည်ပရောက်မြန်မာတွေအတွင်းမှာအမြင်အမျိုးမျိုးရှိနေကြပါတယ်။ရေပွဲအားဖြင့်တော့အခြေခံဥပဒေကိုဆန့်ကျင်ကြရပါဘလို့ဆန့်ကျင်ကြမလဲဆိုတဲ့သဘောထားမှာကွဲပြားကြတာပါ။ဘာကြောင့်စစ်ဆိုးရရေးဆွဲတဲ့အခြေခံဥပဒေကိုလက်မခံနိုင်ကြောင်းစင်ကာပူနိုင်ငံကမမူးမူးက VOA ကိုအခုလိုပြောပြပါတယ
်။ဒီအဆိုးရရေးဆွဲတဲ့အခြေခံဥပဒေကိုလက်မခံသင့်ဘူးလက်ခံလိုက်တဲ့အခါမှာဆိုရင်ကျမတို့အနေနဲ့ဆိုရလေတကယ်ရေးဆွဲခွင့်ရှိတဲ့ဆိုရလည်းမဟုတ်ဘူးပေါ့ legitimacy ရှိတဲ့ဆိုရလည်းမဟုတ်ဘူးပေါ့ရေးဆွဲခွင့်ရှိတဲ့ဆိုရရေးဆွဲထားတဲ့အခြေခံဥပဒေရတယ်တစ်ဖက်သက်ဒီစထားရဲ့အခြေခံဥပဒေတွေဖြစ်တဲ့အတွက်ကြောင့်လက်မခံနိုင်စရာအချက်တရတွေအများကြီးပါဝင်နေပေါ့လေ
အဲ့ဒါလိုတရားဝင်မှုနဲ့အခြေခံဥပဒေမှာပါဝင်တဲ့အကြောင်းအရာတွေကိုကြည့်မြင်ရမှာမမိုးမိုးရဲ့မျှော်လင့်ချက်ကတော့မြန်မာနိုင်ငံကိုဒီမိုကရေစီစစ်စစ်နိုင်ငံတစ်နိုင်ငံအဖြစ်မြင်ကြတာပါပဲ
ဒီမိုကရေစီစစ်စစ်နိုင်ငံတစ်ခုထူထောင်နိုင်မှာမဟုတ်ဘူးဆိုတာကိုယုံကြည်တဲ့အတွက်ကြောင့်ဒီအခြေခံဥပဒေကိုဆန့်ကျင်ကြဖို့ကျွန်တော်တို့ကသဘောတူတယ်ပေါ့နော
်အမေရိကန်နိုင်ငံဖလော်ရီဒါပြည်နယ်ကကိုငင်းချန်းကလည်းစင်ကာပူကမမိုးမိုးသဘောထားအတိုင်းပါပဲမဲယုံကိုသွားကန့်ကွက်မဲပြည့်တဲ့လို့ VOE ကိုအခုလိုပြောပြပါဗျ
။လိန်နာမလိန်နာသူတို့သမိုင်းသွားမဲကန့်ကွက်မဲကိုထည့်ရမဲဒါပြည်သူရဲ့ဆန္ဒအစစ်မှန်ဒါပဲဆိုတော့ပြရမယ်။အဲမဲပြည့်တဲ့နဲ့ကန့်ကွက်မဲပြရမယ
်။ဒါပေမဲ့မမူးမူးကတော့ကိုငင်းညာလို့မဟုတ်ဖဲဆန္ဒခံယူပွဲကိုတပိတ်မောက်မလားမဲသွားပြကန့်ကွက်မလားအခုချိန်မှာမဆုံးဖြတ်ချင်သေးပါဘူး။ဆန္ဒခံယူပွဲကိုဘလို့သတ်မှတ်ချက်နဲ့အတီးပြုတ်မလဲဆိုတော့စနခိုင်ဝဆိုင်ရာဤဥပဒေတရအစိုးရကထုတ်ပြန်တာကိုကြည့်ကြပါသေးတယ်
။ဟိုကညူရီတိုင်းဆိုင်ရာဆိုတာမှာဥပမာမဲသွားပေးသူရဲ့ 50% ထက်မှရမှသာဒီအခြေခံဥပဒေကိုတည်ပြုမလားဒါမှမဟုတ်ရင်စစ်စုပေါင်းမဲပေးနိုင်ခွင့်ရှိသူဥယျာဉ်ရဲ့ 50% ထက်ကိုရမှသာအခြေခံဥပဒေကိုတည်ပြုမလားဆိုတဲ့ဥစ္စာကိုအစိုးရရင်လည်းဟာကွက်မင်းတက်လောက်ထားရလို့ကျမတို့ကထင်ပါတယ
်။ပန်ဆယ်ဗေးနီးယားပြည်နယ်ကကိုကျော်ရွှေကတော့ကန့်ကွက်မဲပေးရမှာကိုသဘောတူပေမဲ့ဆန္ဒပြပွဲတွေဖြစ်ဖို့ကတော့မြန်မာနိုင်ငံရဲ့အခြေအနေနဲ့မကိုက်တော့ကြောင်း VOA ကိုအခုလိုပြောသွားပါတယ
်ကျွန်တော်တို့မြန်မာနိုင်ငံရဲ့အခြေအနေကတနိုင်ငံလုံးကန့်ကွက်မဲ့ပြေးဖို့ပဲရှိပါတယ်အဲလိုဆန့်ကျင်ဆန္ဒပြတာကကျွန်တော်တို့မြန်မာနိုင်ငံရဲ့အခြေအနေကမြန်မာနိုင်ငံရင်းနဲ့မကိုက်ညီတော့ဘူးလို့ထင်တယ်လေ
ဒါပေမဲ့ကယ်လီဖိုးနီးယားပြည်နယ်ကကိုထွန်းထွန်းကတော့တပိတ်မောက်မောက်ကန့်ကွက်မဲ့ပြေးပြီးနောက်ဖအစိုးရကတော့ဆန္ဒခံယူပွဲကိုဖြစ်အောင်လုပ်လိမ့်မယ်လို့ထင်မြင်ပြီးပြည်ပရောက်မြန်မာတွေဟာ1948ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုဆွဲကင်ရပ်တည်တင်တယ်လို့ဟောဒီလိုပြောခဲ့ပါတယ
်။ Noble ပေးတာနဲ့မင်းမဖြစ်ဆိုတာတော့သိထူချောင်းဟုတ်ဘူး။သူတို့ကတော့ဒီဒီဟာကိုမဖြစ်ဖြစ်အောင်လုပ်မယ်ဆိုတော့အတင်းအောင်အားမအောင်လုပ်မှာပဲ။ဒါပေမဲ့ကျွန်တော်တို့ကကော်စတူရှင်ရှိပြီးသားပဲဗျာ။1948ကော်စတူရှင်ရှိပြီးသားပဲ။အဲ့ကော်စတူရှင်ကိုဟိုပြုပြင်တာကြီးပြုပြင်ပေါ့ဗျာ။ပြုပြင်လို့ရတာပဲ။ကျွန်တော်ပြောချင်တာကပေါ့ဗျာ။နိုင်ငံတကာမှာရောက်နေတဲ့အခွင့်အရေးတွေကပေါ့လေ။သူတို့ကရိုမန့်စီရိုမန့်သူတို့ကကော်စတူရီကော်စတူရီအဲ့နောက်ကမလိုက်သေးဘူးဗျာကျွန်တော်တို့မှရှိသေးရကိုကျွန်တော်တို့ဆွေးကန်ထားသင့်တယ်မိုက်ဒီအလက်ရှင်ဆက်ရွေးထားတယ် NLD ကိုလည်းကျွန်တော်တို့ကမပြစ်သေးဘူးဗျာအဲ့တော့ noble ပေးတာရောဘုတ်တော့မပေးတာရောကျွန်တော်တို့ဘယ်သူမှအားမပေးဘူးဗျာ
အလားတူပဲကိုချင်းချန်းကလည်းစစ်စွဲကဆန္ဒခံယူပွဲကိုအာရပလှုပ်ဆောင်လိုက်မယ်လို့ထင်မြင်ပြီးမြန်မာနိုင်ငံရဲ့ရှေ့ရေးအတွက်စိတ်ပူပန်မိတဲ့အကြောင်းကို VOA ကိုအခုလိုပြောကြားသွားပါတယ်ခင်ဗျာ
သူတို့ကဒါကြီးကိုမကျင်တတ်တဲ့ဈားတွေကအတင်းအဓမ္မဟိုမဖြစ်ဖြစ်အောင်အတိပြုမယ်ဆိုရင်ဒီလိုနည်းနဲ့နိုင်ငံကြီးပြဿနာပြေးလဲမှာမဟုတ်ဘူးအဲ့ဒီအခါမှာအတိပြုလိုက်ပြီးခဲ့ရင်လေသူတို့တနည်းနည်းနဲ့မယိုးသားမှုနဲ့ပဲဖြစ်ဖြစ်အတိပြုခဲ့ရင်လေမကျင်တတ်တဲ့လူတွေရဲ့ရင်ထဲမှာကြံနေမဲ့မကျင်တတ်တဲ့စိတ်ကြီးကတစ်သက်လုံးသွားမှာနော်အဲ့ဒီစိတ်ကြီးတွေလူတိုင်းရဲ့ရင်ထဲမှာရှိနေသေးဒီတိုင်းပြည်ဒီနိုင်ငံတစ်ခုကဘယ်တော့မှအေးချမ်းမှုတည်းရမှာမဟုတ်ဘူးဘယ်တော့မှညီညွတ်မျှတာမှုစီလုံးမှုတည်းဖြစ်လာမှာမဟုတ်ဘူး
မကြခင်ကျင်းပတော့မယ့်လူလူဆန္ဒခံယူပွဲပေါ်ပြည်ရင်းပြည်ပကမြန်မာတွေရဲ့အမြင်တွေကိုကြားခဲ့ရတာပါ